အမျိုးသားပညာရေးဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်ဒါပေမဲ့လက်ခံအတည်ပြုတဲ့အထက်မှာပညာရေးအသုံးစရိတ်20ရာခိုင်နှုန်းအထိတိုးမြှင့်ပေးဖို့တောင်းဆိုချက်နဲ့တချို့အချက်လက်တွေကိုလက်မခံဘဲအတည်ပြုပေးလိုက်တာဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်ဆောင်လန်းထားတဲ့ထိုင်းအခြေစိုက်ဖူရီသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကျောင်းသားတွေပါဝင်ရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းပါအချက်လက်တွေကတဝက်လောက်ကိုလက်ခံခဲ့ပြီးအရေးကြီးတဲ့အချက်ဖြစ်တဲ့ပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းထိတုံးဆွဲဖို့ကိစ္စနဲ့ပတ်သက်လို့မူကြမ်းမှာပါဝင်ခြင်းမရှိတော့ဘဲအမျိုးသားလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တယ်ဆိုပြီးရခိုင်ပြည်နယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဆိုပါတယ
်ပညာရေးအသုံးစရိတ်ကို9နှစ်အတွင်းမှာ20ရာခိုင်နှုန်းအထိတိုးမြှင့်ဖို့ဆိုတာလေအဲ့ဒါလေးကတော့မအောင်မြင်ဘူးဖြစ်သွားတာပေါ့နော်မစီရခိုင်နှုန်းအထည်ဆိုတာကိုတို့လက်မခံကြဘူးထင်တယ်။ဟိုကျွန်တော်တို့ပါဝင်တခြားပုဂ္ဂိုလ်တို့မများကတော့နော်မစီရခိုင်နှုန်းအထည်ကိုသဘောတူကြတော့လည်းပဲအများရစုသဘောမတူဘူးဖြစ်သွားတာပေါ့။အများစုပေါ့နော်။အဲတက်မလို့ဘက်ကဘုံမှုတယောက်တင်တဲ့ဥစ္စာအောင်မြင်သွားတာပေါ့။နော်သူတို့ကနှစ်လက်ကိုဒီငါးနှစ်တည်းမှာရာနှုန်းတိုးမြင့်ဖို့လျှောက်တဲ့သူဘက်ကတင်နေလေ။ဒါမဲ့မစီရခိုင်နှုန်းအထည်ဆိုတာကိုတို့ကဖြတ်တာပေါ့။ကျွန်တော်တို့ကမစီရခိုင်နှုန်းအထည်ဆိုတာမျိုးကဒီမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကသဘောတူပြီး
ဒီမူကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပေမဲ့ပြည်သူ့လွှတ်တော်မှလက်မခံရင်လည်းပြင်ဆင်ဖြည့်ဆက်တာတွေရှိလာနိုင်ကြောင်းရန်ကုန်တိုင်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကလည်းဆိုပါတယ
်။အမျိုးသားလွှတ်တော်မှတော့ပြီးသွားတာပေါ့နော်။အဲပြီးရင်ပြည်သူ့လွှတ်တော်ကိုပို့ပါလေ။အပြည်သူ့လွှတ်တော်ကမျိုးသားလွှတ်တော်ကပြောတဲ့အတိုင်းအတည်ပြုလိုက်ပြီးဆိုရင်တော့ပြည်သူ့လွှတ်တော်ဟိုလည်းဒီလိုပြည်သူ့လွှတ်တော်မှမြင်စရာမလိုတော့ဘူးပေါ့။တကယ်လို့မြန်မာလွှတ်တော်ကအတည်ပြုလိုက်တဲ့ဟာကိုပြည်သူ့လွှတ်တော်မှကတချို့အချက်ကြီးဖြတ်ပြင်းနေဆိုရင်သဘောထားပေါ်လွှဲတာတွေထွက်လာပြီဆိုလို့ရှိရင်ပြည်သူ့လွှတ်တော်မှနောက်ဆုံးအဆုံးဖြတ်ရမှာပေါ့နော်
ဟုတ်ကဲ့ဟု
တ်ကဲ့အားကြောင့်လို့ဟိုကြံပြီးအစ်စ်နေရလို့ကြံပါပြီ
ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်လုံးကအတည်ပြုခဲ့ရင်တော့ပြည်ထောင်စုလွှတ်တော်မှအငင်းပွားဝယ်မရှိပေမဲ့ပြည်သူ့လွှတ်တော်မှလည်းဒီဥပဒေနဲ့ပတ်သက်လို့အငင်းပွားဝယ်အခြေအနေရှိနိုင်တယ်ဆိုပြီးဒေါက်တာအေးမောင်ကဆိုပါတယ
်ပြည်သူ့လွှတ်တော်ဘက်မှကျွန်တော်တို့ဘလို့ဖြစ်လာမလဲဆိုတော့ကျွန်တော်အားကြီးဆိုတာဖြင့်စောင့်ကြည့်ရမှာပေါ့ဒါနဲ့ကျွန်တော်သုံးသက်တာကသဘောမတူဘူးတချို့ပြည်သူ့လွှတ်တော်ဘက်မှပေါ်လာနိုင်တယ်အဲ့လိုပေါ်လာပြီးမှပြည်သူ့လွှတ်တော်ဘက်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကိုတစ်ခေါက်ပြန်ပို့မှာပေါ့ဒီလိုတို့ဘက်ကပြင်ဆင်လိုက်တာကိုဒီဘက်ကသဘောမတူဘူးဆိုရင်အဲ့ဒီသဘောမတူတဲ့အချက်ပေါ်မူဒီမှာပြည်ထောင်စုဘက်တို့မှာထန့်ညင်းကြခုံကြလို့ဖြည့်ကြဖြတ်ကြပြောကြအောင်မှာပေါ့
အတည်ပြုပြီးသားဖြစ်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတွေကပြီးခဲ့တဲ့နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးတဲ့နောက်အစိုးရဘက်ကနှစ်လအတွင်းဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ဒီနှစ်လတာအတွင်းမှာကျောင်းသားတွေတောင်းဆိုချက်တွေကိုထိလူရှုခဲ့တဲ့အတွက်ကြောင့်ဆိုပါခရီးရှည်ချီတက်တပိတ်မှောက်မယ်ဆိုပြီးကျောင်းသားတွေဘက်ကကြေညာလိုက်ပါတယ်ခရီးရှည်မချီတက်ခင်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နိုင်ရကကိုတဝင်လွှာပို့ရမှာအတည်ပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်ဒီလိုနဲ့အပြန်အလှန်တဝင်လွှာတွေပေးပို့နေချိန်မှာပဲအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့ကျောင်းသားတပိတ်စစ်ကြောင်းတွေအချိန်မြင့်လာခဲ့ပြီးကျောင်းသားတွေတောင်းဆိုတဲ့လေးဝန်ဆိုင်ဆွေးနွေးပွဲတွေလုပ်ပေးခဲ့ရပါတယ်။ဒီဆွေးနွေးပွဲကနေပြင်ဆင်ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုပညာရေးဝန်ကြီးဌာနကနေတင်ပြခဲ့ပြီးတဲ့နောက်အမျိုးသားလွှတ်တော်ကနေအခုလိုမျိုးပြင်ဆင်ပြီးအတည်ပြုခဲ့တာဖြစ်ပါရဲ့ရှင်။